ထိုင်းနိုင်ငံတောင်ပိုင်းဖူကမြို့မှာရှိတဲ့စူပါချစ်ကုန်တိုက်အရောင်းဆိုင်မှာအလုပ်လုပ်တဲ့အလုပ်သမားတွေလာစဉ်ကျင်းပတဲ့တရားပွဲကိုလာမယ့်မေလ3ရက်နေ့မှာမန္တလေးမြို့မစိုးရင်တိုက်တဲ့ကျောင်းကဆရာတော်တစ်ပါးဖြစ်တဲ့ဗန္ဒနာဝိစိတ်တပြီးဝင်သားဝီရသူလာရောက်တရားဟောပြောဖို့ရှိပေမဲ့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။တစ်ချိန်တည်းမှာပဲတရားပွဲကျင်းပဖို့စီစဉ်နေသူတွေကတော့တရားပွဲကိုဖျက်သိမ်းလိုက်တာဟာအာဏာပိုင်တွေမဟုတ်ပဲမိမိတို့ဖာသာဖြစ်တယ်လို့ပြောပါတယ်။ဒီတရားပွဲကိစ္စနဲ့ပတ်သက်ပြီးဖူကတ်မြို့ကပညာရေးဖောင်ဒေးရှင်းဒါရိုက်တာဥထုချစ်ကတော့ထိုင်းအာဏာပိုင်တွေကဖူကတ်မြို့မှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်တဲ့ NGO အဖွဲ့အစည်းတွေကိုဆက်သွယ်မေးမြန်းမှုတွေပြုလုပ်ခဲ့တယ်လို့ပြောပါတယ်
။ဒါပြလို့ဆိုတော့ဥပယတုအနေနဲ့ကကျွန်တော်တို့ဒီမွတ်စလင်ဆန့်ကျင်ရေးတွေပဲလိုက်ဟောနေတယ်။ဒီဘာသာရေးတခုနဲ့တခုပြဿနာပြအောင်လိုက်ဟောနေတယ်ဆိုတဲ့ဟာကိုလည်းတို့ကသိထားတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဘူကက်မှာရှိတဲ့ထိုင်းအာဏာပိုင်တွေကကျွန်တော်တို့လည်းအဖွဲ့အစည်းကိုပေါ့လေ။လမ်းဆက်ပြလာတယ်။အဲ့ဒီဥပယတုနဲ့ပတ်သက်ပြီးတော့ဘယ်လိုတွေကြားထားလဲပေါ့။ကျွန်တော်ကလည်းအွန်လိုင်းမှာရှိတဲ့အထောက်အထားတွေပေါ့တို့လမ်းပြောပြီးတယ်။နောက်ကျွန်တော်တို့နေနေရတော့ဟိုလေပြောပါတယ်ဥပယတုနေနေရတော့ဟိုဖူကက်လိုနေရာမြို့မှာတရားပွဲမကျင်းပသေးဘူး။အဲ့လိုဆိုမွတ်စလင်ဆန့်ကျင်ရေးတရားကိုခေါ်မယ်ဆိုရင်ဒေသခံအိုင်းမွတ်စလင်တွေနဲ့မြန်မာတွေဂျမ်းမှာပြဿနာဖြစ်လာနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကတော့သဘောမတူပါဘူးအဲ့လိုပြောပါတယ်။ဆိုတော့ဒီမနေ့ပဲတို့လမ်းအကြောင်းကြားတယ်တို့နေနေအဲ့ဒီတရားပွဲကိုတို့ဓာတ်ရနာပိုင်းနေနဲ့ပြစ်ခင်လိုက်တဲ့ဆိုတော့
ဖူကက်မြို့ကဥထုချစ်ပြောပြသွားတာပါ။ကျင်းပမယ့်တရားပွဲနဲ့ပတ်သက်ပြီးစူပါချစ်ကုန်တိုက်ဝန်ထမ်းတို့ကိုမေးကြည့်တဲ့အခါမှာ
ရောပဲခံရတာ
ဟုတ်ကဲ့ဘာကြောင့်လို့ထင်လဲခင်ဗျာအခု
အဲကျားနာတော့ဒီအေးဒီဖုန်းကြီးကပါလားမသိဘူးဘုရားဘလားတဖုန်းကြီးပါလား
ဟုတ်ကဲ့
လည်းမသိဘူ
းဟ
မ်အဲဒီရောလောက်တဲ့ဖုန်းကြီးဒီမှာတရားလာဟောမယ်ဆိုတော့အရင်ကတည်းကသမီးသိတာကနိုင်ငံရေးချမပွားဘူးပေါ့နော
်ဟုတ်ကဲ့
နိုင်ငံရေးချမပွားဘူးသမီးတို့ကလည်းဒီယူပဲလောက်တယ်ဆိုတော့ယူလေးပဲပေါ့အဲ့ဒါမပွားဘူးတဲ့ပဲလောက်မှာပေါ့အခုကဘာသာညာသင်ကြားလို့လဲအိုးကိုယ်လေမရှိစင်ရတာလောက်စားရနေဆိုတော့ဟိုဖြစ်တည်ဖြစ်ဖြစ်မှကြာလို့ပေါ့အဲ့
ဒါကုန်တိုက်ဝန်ထမ်းတူပြောပြသွားတာပါတရားပွဲကျင်းပရေးအတွက်စီစဉ်သူတူဖြစ်တဲ့ကိုဟိန်းသူကတော့တရားပွဲကိုဖျက်သိမ်းလိုက်တာဟာစီစဉ်သူတွေကိုယ်တိုင်ဖြစ်ပြီးထိုင်းအာဏာပိုင်တွေကသူတို့ထံကိုလာပြီးအကြောင်းကြားတာမရှိဘူးလို့ပြောပါတယ
်ကျွန်တော်တော့ဒီစူပါကျက်ကုမ္ပဏီမိသားစုကကျိုးတော့ဆောင်တယောက်ပေါ့ကြာအဲ့တော့ကျွန်တော်တို့ဖွဲ့လေတော့ကျွန်တော်တို့စီကိုလာတာလည်းမရှိဘူးကျွန်တော်တို့အဖွဲ့လေတဲ့ကိုဒီအဖွဲ့တွေကကျိုးတော့ဆောင်တယ်လာကျိုးတော့ဆောင်ပုဂ္ဂိုလ်လေးစီကိုလာပြောတာလည်းမရှိဘူးကြာသူတို့ကအခုဒီနေ့မှတည်ရင်သူတို့တွေကဒီမှာတရားပွဲမလုပ်တော့ဘူးဆိုတဲ့ပုံစံမျိုးဒီမှာသူတို့ကနေပြီးတော့ဒီမှာတည်နေရဟိုဟိုတင်တင်လျှောက်တင်ကြတာတကယ်တော့ကျွန်တော်တို့မလုပ်တော့ဘူးဆိုတဲ့သတ်မှတ်လိုက်တာဟိုကျွန်တော်တို့တရားနှစ်ရက်လောက်ကတည်းကနေကျွန်တော်တို့မလုပ်တော့ဘူးဆိုပြီးတော့သတ်မှတ်ထားတာကြာလောက်ကျွန်တော်တို့မလုပ်တော့ဘူးလို့သတ်မှတ်ထားတာ
ဒီတရားပွဲကိုမလုပ်တော့ဘူးလို့ဆုံးဖြတ်လိုက်တာဘာကြောင့်ပါလဲခင်ဗျာ
ပေါင်းချင်းတွေကဟိုပြောဒီပြောလာတာနဲ့ကျွန်တော်တို့ဒီနားလိုက်အကန့်အကန့်ချင်းတွေပြောပြပြီးတော့အများမချီဘူးလေအလုပ်ဆိုရင်ငါတို့မလုပ်တော့ကောင်းမယ်ဆိုပြီးတော့ကျွန်တော်တို့ဒီဆရာတော်နဲ့ပတ်သက်တဲ့လူတွေပြောပြီးတော့ကျွန်တော်တို့တရားပွဲကိုနားလိုက်တာပါ
ကိုဟင်းသူပြောပြသွားတာပါစူပါချစ်ကုမ္ပဏီမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား2000ကျော်ရှိပါတယ်ထိုင်းနိုင်ငံတောင်ပိုင်းဟာအစ္စလမ်ဘာသာဝင်အများစုနေထိုင်တဲ့ဒေသဖြစ်ပြီးဖူကက်မြို့ရဲ့တောင်ဘက်ပိုင်းဒေသတွေမှာဘာသာရေးဆိုင်ရာပြိပက္ခတွေမကြာခဏဖြစ်ပွားလေရှိပါတယ်အစွန်ရောက်မွတ်စလင်လက်နက်ကန်တွေလည်းလှုပ်ရှားနေတဲ့ဒေသဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေကလုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ